ဧပြီလတုန်းကကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မင်္ဂလာတောင်ညွတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူသိန်းအနိုင်ရရှိသွားတဲ့အပေါ်ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ကနေကန့်ကွက်ခဲ့တဲ့အမှုကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ခုံရုံးကဒီကနေ့ဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်။ဘယ်လိုဆုံးဖြတ်ချက်ချမှတ်ခဲ့တယ်လဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကအပြည့်အစုံပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ဧပြီလ1ရက်ဂျားပြတ်ရွေးကောက်ပွဲမှာမင်္ဂလာတောင်ညွတ်မြို့နယ်ကိုစားပြုပါဝင်ရှင်ပြိုင်ပြီးတော့ရွေးခံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ဖြူဖြူသိန်းဟာရွေးကောက်ပွဲအတွင်းမှာတရားမဲ့ပြုကျင့်မှုတွေကြောင့်အနိုင်ရခဲ့တာဖြစ်တယ်လို့ဆိုပြီးတော့ဒီဂျားပြတ်ရွေးကောက်ပွဲမှာပြည်သူ့ချက်ခံရင်းနဲ့ဖွံ့ဖြိုးရေးပါတီဘက်ကနေပါဝင်ရှင်ပြိုင်ခဲ့တဲ့ဒေါ်လက်လက်အီကကန့်ကွက်လွှာတင်သွင်းခဲ့တာဖြစ်ပါတယ်ဒီကန့်ကွက်လွှာတင်သွင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ခုံရုံးမှာဒီအခုနောက်ဆုံးစင်ချက်ချမှတ်ခဲ့တာမှာတော့ဒီဒေါ်ဖြူဖြူသိန်းဟာရွေးကောက်ပွဲမှာအနိုင်ရခဲ့တာဟာမှန်ကန်မှုရှိတယ်လို့ခုံရုံးကနေစင်ချက်ချမှတ်လိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဒီမှုမှာဒေါ်ဖြူဖြူသိန်းရဲ့တရားဝင်အမှုကိုယ်စားလှယ်အဖြစ်နဲ့ဆောင်ရွက်ပေးခဲ့တဲ့နောက်ဒီဒေါ်ဖြူဖြူသိန်းရဲ့ဂျားပြတ်ရွေးကောက်ပွဲကိုယ်စားလှယ်လည်းဖြစ်တဲ့ဦးစိတ်မြိုင်ကအခုလိုပြောပြပါတယ်
။ဒီနေ့အမိန့်ချတာပေါ့နော်။ကြားနာချက်ပြီးတဲ့ခါကျဒီနေ့မိန့်ချပါတယ်။မင်းချတဲ့ခါကျတော့ဒေါ်ဖြူသိန်းကိုအနိုင်ပေးပါတယ်။ဒေါ်ဖြူသိန်းကဒီတရားမဲ့ပြုကျင့်မှုကြောင့်မဟုတ်ဘဲလွတ်လပ်တဲ့တရားမျှတလွတ်လပ်တဲ့ရုပ်ပေါ်ပေါ်မှာတကယ်အမှန်တကယ်အနိုင်ရရှိတယ်ဆိုပြီးတော့ဒီနေ့အမှုဆုံးဖြတ်ချက်ချပေးပါတယ်။အဲလိုဒေါ်ဖြူသိန်းကိုမင်္ဂလာတောင်းညွှန်းတဲ့လွတ်တော်ကိုယ်စားလှယ်ဖြစ်ပြန်လဲပြီးတော့ဒီလွတ်တော်ကိုယ်စားလှယ်ဖြစ်ပြန်ပြီးတော့ဒီအနိုင်ရတယ်ဆိုတဲ့အကြောင်းဆုံးဖြတ်တာပါပဲ။အဲ့ဒါကိုကိုဘကရှင်းသွားတဲ့အကြောင်းမျိုးကျွန်တော်တို့တရားစစ်၅စင်းကျွန်တော်တို့ရပါတယ်။ဒီကိစ္စမှာဒေါ်လေးလေးကကျွန်တော်တို့တရားစစ်၅ဒီပြရမှာဖြစ်ပါတယ်။အဲ့ဒါအခုဒီနေ့ကတော့နှစ်ဖက်ပြန်လည်ပြောတဲ့အမှုတွေပါပဲ
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ခုံရုံးအမှတ်၁မှာချမှတ်လိုက်တဲ့ဒီကနေ့အမိန့်စီရင်ချက်နဲ့ပတ်သက်တဲ့အပြည့်အစုံကိုမြန်မာနိုင်ငံတော်ပြန်တမ်းမှာပြည့်ပြည့်စုံစုံပါဝင်မယ်ဆိုတဲ့အကြောင်းကိုသိရတယ်လို့လည်းဦးစိတ်မြန်ကပြောပါတယ်။အခုနောက်ဆုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့မကြေညာဘူးဆိုရင်အယူခံတင်သွင်းနိုင်တယ်ဆိုတာကိုအကြမ်းမြင့်သိထားပါပဲ။တဖက်ကဒီကန့်ကွက်လွှာကိုတင်သွင်းခဲ့သူတွေဘက်ကဆက်ပြီးတော့အယူခံမဲ့ပုံတော့မရှိဘူးလို့ဦးစိတ်မြန်ကပြောပါတယ်
။ဒီနေ့ကတော့နောက်ဆုံးဆုံးဖြတ်ချက်ထားသွားတယ်မှာပေါ့။တကယ်လို့နည်းနည်းပတ်သက်လို့မကျေနပ်လို့ရှိရင်ဒီအယူခံတင်သွင်းနိုင်တဲ့ဟာကတော့ဟိုအကြမ်းမြင့်ကြီးကတော့ငွေ၃သိန်းကျင်ပြီးတော့ဒီအမိတ်မိတ်တွေကိုပြီးပြီးတော့တက်နိုင်တယ်ဆိုတော့ကျွန်တော်လည်းအကြမ်းမြင့်တော့ရှိပါသေးတယ်။ဟုတ်ဒီနေ့ကတော့ဒီနေ့ကျွန်တော်နဲ့တွေ့တဲ့အခါမှာကျွန်တော်နဲ့ဒီနေ့နည်းနည်းပါပဲပြောနေတဲ့ကားပြောဆိုပြီးတော့အမိတ်ချပြီးတဲ့ခါကျတော့ကိုသူတို့ခုကတော့ဘာမှသူတို့ပြောတာတော့မကြားဘူးပေါ့နော်အဲသူတို့ပတ်စံ၅သိန်းပြီးဟိုလေဒါသူတို့နဲ့ကျွန်တော်တိုင်ပြီးတော့သူတို့ပြေးဖို့ပြဿနာကိုလည်းဟိုစီစဉ်ဆောင်ရွက်ထားပါတယ်သူတို့ကလည်းပြေးဖို့အတွက်ကိုလာဘယ်လိုလုပ်ကဲဆောင်ပေးမယ်ဆိုတော့ပြောပါညှိပြီးတော့ပတ်စံအဲဒါရှင်းပြခဲ့ပါတယ်ဒါပဲဟိုနည်းလို့တော့သူတို့ဘာဆက်လုပ်မယ်ဘာမှဆိုတာကတော့ကျွန်တော်တို့ဘာမှမပြောပါဘူးခင်ဗျာ
ဒေါ်ဖြူသိန်းရဲ့အမှုမှာတရားဝင်အမှုကိုယ်စားလှယ်ဖြစ်နေဆောင်ရွက်ပေးခဲ့တဲ့ဦးစိတ်မြန်ပြောပြခဲ့တာပါပြီးခဲ့တဲ့ဧပြီလ1ရက်ဂျားပြတ်ရွေးကောက်ပွဲအတွင်းရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်မြို့နယ်မဲဆန္ဒနယ်မြေကနေဒီမိုကရက်တစ်ပါတီမြန်မာကဦးသူဝေနောက်ပြောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒေါ်လက်လက်အေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒေါ်ဖြူဖြူသိန်းတို့ဝင်ရောက်ရှင်ပြိုင်ခဲ့ကြတာမှာဒေါ်ဖြူဖြူသိန်းအနိုင်ရခဲ့တာဖြစ်ပါတယ်ဒီအပေါ်မှာမကျေနပ်တဲ့အတွက်ကြောင့်မို့လို့ဒီကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကကန့်ကွက်လွှာတင်သွင်းခဲ့တာကနေအခုလိုအမှုရင်ဆိုင်မှုတွေဖြစ်ခဲ့တာပါမြန်မာဒီမိုကရေစီကောင်ဆောင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာပြီးခဲ့တဲ့ဂျားပြတ်ရွေးကောက်ပွဲအတွင်းမှာဝင်ရောက်ရွေးခံခဲ့တဲ့44နေရာထဲမှာ43နေရာနဲ့အများစုကိုအနိုင်ရခဲ့တာဖြစ်ပါတယ်ရှင်